ဒီမှာနိုင်ငံတော်ဝန်ရှိမြို့နယ်ပေါင်း20မှာတကောင်စင်းစမ်းသက်ကောက်ယူမှုတွေကိုစစ်ကောင်စီကစတင်နေပါပြီ။အောက်တိုဘာ1ရက်နေ့ကနေစံငါးရက်နေ့ထိတကောင်စင်းကောက်မဲ့အစီအစဉ်အတွက်မနေ့တော့ကနေပြီးတော့မှာစစ်ကောင်စီလူဝင်မှုကြီးကြပ်ရေးဝင်ကြီးဦးမြင့်ကျိုင်ကကြီးရှိခဲ့တယ်လို့လဲစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2024ခုနှစ်မှာရွေးကောက်ပွဲလုပ်ဖို့ရည်ရွယ်ထား နေကြပါတယ်အမေရိကန်အစိုးရကတော့စစ်ကောင်စီလက်ထက်မှာလုပ်တဲ့ဘယ်ရွေးကောက်ပွဲမဆိုအတုအယောင်သာဖြစ်နိုင်တယ်လို့ပြောထားပြီးဒီလုပ်ရက်တွေကြောင့်သွေးထက်တန်ရွေးနဲ့ပြည်ပခါတွေပိုများလာနိုင်တယ်လို့လည်းသတိပေးထားပါတယ်ရုရှားကတော့စစ်ကောင်စီရဲ့ရွေးကောက်ပွဲစီစဉ်ကိုထောက်ခံကြောင်းနဲ့ရုရှားရဲ့ရွေးကောက်ပွဲကော်မရှင်ကလည်းမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်နဲ့ရွေးကောက်ပွဲဆိုင်ရာပူးပေါင်းဆောင်ရွက်ရေးစာချုပ်လာကိုပြီးခဲ့တဲ့လကပဲလက်မှတ်ရေးထိုးထားခဲ့ပါတယ်ရှင်